အီရန်အတိုက်ခံတွေနဲ့တခြားလူပုဂ္ဂိုလ်တွေကုမ္ပဏီတွေကိုပြစ်မှတ်ထားပြီးကွန်ပျူတာမှာ malware virus တွေနဲ့တိုက်ခိုက်တဲ့လှုပ်ရှားမှုလှုပ်ဆောင်တယ်လို့ဆက်ဆွဲပြီးအီရန်ထောက်လှမ်းရေးနဲ့လုံခြုံရေးဝန်ကြီးဌာနနဲ့ဆက်နွယ်နေတဲ့အဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေကိုဒဏ်ခတ်အရေးယူလိုက်တယ်လို့ American ဗန်နာရေးဝန်ကြီးဌာနကချက်စပရီးနေမှာပြောပါတယ် cyber ချင်းချောက်မှုတွေလှုပ်ဆောင်နေတဲ့အီရန်က Advanced Persistent Threat 39အဖွဲ့နဲ့ Runner Intelligence Computing Company အပြင်လူပုဂ္ဂိုလ်45ယောက်အတွက်အမေရိကန်ကအရေးယူဒဏ်ခတ်မှုတွေကိုချမှတ်ခဲ့တာပါ Runner Intelligence Company ရဲ့နောက်ွယ်မှာအီရန်အစိုးရရှိနေကြောင်းနဲ့သူတို့ကအီရန်အတိုက်ခံတွေသတင်းသမားတွေနဲ့ခီးသွွားလုပ်ငန်းကနိုင်ငံတကာကုမ္ပဏီတွေကိုပြစ်မှတ်ထားပြီး malware virus တွေနဲ့တိုက်ခိုက်တဲ့လှုပ်ရှားမှုလုပ်နေတာနှစ်နဲ့ချီနေပြီလို့လဲဗန်နိုင်းဝန်ကြီးဌာနထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်အီရန်အစိုးရဟာသူ့ထောင်လိုင်းရေးဌာနကိုတုံးပြီးအပြစ်မဲ့အရဲသားတွေနဲ့ကုမ္ပဏီတွေကိုပြစ်မှတ်ထားပြီးကမ္ဘာတလွှားမတည်ငြိမ်အောင်လုပ်နေကြောင်းနဲ့ဒါကိုအမေရိကန်ကတုံ့ပြန်မှုတန်လိထံချထားကြောင်းနဲ့ဗန်နိုင်းဝန်ကြီးစတီဗင်မနူချင်ကကြေညာချက်မှာပြောပါတယ်အခုလိုအမေရိကန်ဘက်ကအီရန်ပေါ်ဒဏ်ခတ်အရေးယူကြောင်းကြေညာချက်ထုတ်ပြန်တာနဲ့ပတ်သက်ပြီးအီရန်အစိုးရဘက်ကချက်ချင်းတုံ့ပြန်တာတော့မရှိသေးပါဘူး